တူရကီဝတ္ထုရေးဆရာအော်ဟန်ပမော့ခါဒီနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဆုခွတော့ပါတယ်။ဒီကနေ့ဆွီဒင်နိုင်ငံစတော့ခ်ဟောမ်မြို့မှာနိုဘယ်ဆုချီးမြှင့်တဲ့ဆွီဒင်အကယ်ဒမီကဒီဆုကိုကျင်းပရမှာအသက်54နှစ်အရွယ်စာရေးဆရာရဲ့ဇာတိချက်ကြွေမျိုးဖြစ်တဲ့အစ္စတန်ဘူမြို့ကဝမ်းနဲ့ကြည်ခွဲပွဲဖြစ်ရတွေကိုရှာဖွေဖော်ထုတ်ရေးသားတဲ့အပေါ်ချီးကျူးပြောကြားခဲ့ပါတယ်။နိုဘယ်ဆုချီးမြှင့်ရေးအဖွဲ့ရဲ့ညွှန်းဆိုဖော်ပြချက်ထက်မှာပမော့ခါယဉ်ကျေးမှုတွေရဲ့ပြိပခနဲ့နွယ်ဆက်ထိတ်ဆက်မှုအတွေ့သင်္ကေတအစ်စ်တွေကိုသူဝတ္ထုတွေထဲမှာရှာဖွေတွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်။ပမော့ခါအစ္စတန်ဘူမှာနေထိုင်နေဆက်ဖြစ်ပြီးတော့ဩဇာကြီးမာတဲ့လူမှုဗေဒဝေဖန်သူတယောက်အဖြစ်သူ့ကိုယူဆကြပြီးစာရေးဆရာဆာမွန်ရရှ်တီကိုတတ်ဖို့စော်ဩကြေညာထားတဲ့ဖတ်ဝါကြေညာချက်ကိုလူသိရှင်ကြားဝေဖန်ရှုတ်ချခဲ့တဲ့မွတ်စလင်ကဘာကပထမဆုံးသောစာရေးဆရာအဖြစ်သူ့ကိုလူသိများပါတယ်။ဗနက်ကန်တောက်ကြနေမှာတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုကြေညာမှာဖြစ်ပါတယ်။ဆုရရှိဖို့တစ်ပြေးနေတဲ့သူတွေကတော့ဖင်လန်သမ္မတဟောင်းမာတီအာတီစာရီအင်ဒိုနီးရှားသမ္မတဆူစီလိုဘန်ဘန်ယူရိုယူနိုကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတဂျွန်ဘိုဒန်အိုင်ရစ်ရော့ခ်အဆိုတော်ကြီးဖြစ်ကြတဲ့ဘိုနိုနဲ့ဘော့ဘ်ဂဲလ်ဒော့ဖ်ယူဂိုစလာဗီးယားဆိုင်ရာနိုင်ငံငါစစ်ရာဇဝတ်တရားခွန်ရိုးရဲ့ရှင်နေချုပ်ကာလာဒယ်ပွန်တီဗီယက်နမ်နိုင်ငံညီမြတ်သောဗုဒ္ဓဘာသာဘုရားကျောင်းများရဲ့ဒုတိယအကြီးအကဲတစ်ချန်ဒိုကျုပ်နိုင်ငံကယူရီကာလူနည်းစုတွေရဲ့အခွင့်အရေးအတွက်တိုက်ပွဲဝင်နေသူရီဘီယာကာဒီယာရုရှားလူခွန်ရဲ့လှုပ်ရှားသူစာဂျီကိုဗယ်ယက်အိန္ဒိယနိုင်ငံဘင်္ဂလားအခြေစိုက် Art of Living Foundation ရဲ့အကြီးအကဲဆရီဆရီရာဗီရှန်ကာတို့ဖြစ်ကြပါတယ်။ဒီအထက်မှာထိတ်ဆုံးကနေတက်ပြေးနေတဲ့ဆွေလန်သမရာဟောင်းမာတီအာတီစာရီဟာ2005ခုနှစ်ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်ညီညာရေးသဘောတူညီချက်မှာသူပါဝင်ခဲ့တဲ့အခမ်းကဏ္ဍအတွက်နိုဘယ်ညီညာရေးဆုရှင်အမြင့်စီးရင်တင်သွင်းခံထားရတာပါ။သူဟာလက်ရှိမှာကိုဆိုဗိုဆိုင်ရာဗီယက်နမ်ညီညာရေးလုပ်ငန်းစဉ်အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကိုဖီအနန်ရဲ့အထူးတန်တမန်အဖြစ်တာဝန်ထမ်းဆောင်ရရှိပါတယ်။